မွန်ကရင်နယ်စပ်ကော်ဘင်းကြီးရွာကို AB 25ရင်းနေမနဲ့အစောပိုင်းကစစ်ကောင်စီရဲ့စစ်ကြောင်းဝင်ရောက်ပစ်ခတ်ခဲ့လို့ရွာကလက်ကျန်ဒေသခံတွေထပ်မံထွက်ပြေးကြရပါတယ်ပစ်ခတ်မှုကြောင့်အမျိုးသမီးတွေကထိခိုက်ဒေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
AV 25ရဲ့မနေ့အစောပိုင်းကမွန်ကရင်နယ်စပ်ကော်ဘင်းကျေးရွာကိုအင်အား50ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းတွေပစ်ခတ်ဝင်ရောက်လာတာကြောင့်ရွာမှာချက်ရှိနေတဲ့ဒေသခံတွေထပ်မံထွက်ပြေးတိတ်ဆောင်ချရတယ်လို့ရွာခံတွေက VOA ကိုပြောပါတယ်။စစ်ကောင်စီကတနက်နေ့ပြစ်လို့အသက်24နှစ်အရွယ်အမျိုးသမီးတဦးသေဆုံးသွားတယ်လို့မိသားစုနဲ့နှီးဆက်တဲ့ရွာခံတဦးက VOA ကိုပြောပါတယ်။
นี่ชอดหมูว่าจะปอนสมัติลูกกังๆไปอ่ะมวยเดี๋ยวมวยได้คุยลุงครับตรา
ตรุปิดโหลลูกเดียวตีตั้วเลยตีซ้องตูเยอมีก็ပြောတယ်จม้ารู้อยัดต้าฤเพตรุปิดโหลไซเคิลม้องเนี่ยตะมีก็ฉะชิ้นตีตั้วเลยจม้ารู้ลูกค้องฤบาตะมันอยัดต้าฤเพไม่ปิดปาเนี่ยเสียหลูตู่อมีก็ပြောနေရှင်းတယ်ပဲตรุปิดขัดไล่ตาตีတယ်ยั่วแลมาပဲဒီဘက်ကตะนัดตันฤตะอาชายาหลูသူကအဖွားအိမ်ပဲတင်းရှောင်မလို့သွားတယ်။မနေ့9နာရီ20မိနစ်ကလေးကပြစ်ခတ်တန်းတွေကြားနေရတယ်။ရက်ခွက်တွေမှာအတန်အကျယ်ကြီးကြားနေရတယ်။စစ်ကောင်စီကပြစ်တာ။အခုကစစ်ကောင်စီကထွက်သွားပြီးနေကင်းပိုင်းကလေးကထွက်သွားတယ်။ရဲစခန်းမှာဘူးမှမရှိဘူး။အရင်ကလေးကအဆောက်အုံတွေဖျက်ဆီးခံလိုက်ရတာဆိုပြီးမွန်ဘာသာစကားနဲ့ပြောဆိုသွားတာပါ။AB 24ရက်နေ့ကလည်းစစ်ကောင်စီလေးချောင်းတိုက်ခိုက်မှုကြောင့်ကော့ဆွယ်ချေးရွာကတဦးသေဆုံးပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံကပြောပါတယ်။သေဆုံးသူကအမျိုးသမီးဖြစ်တယ်လို့သိရပါတယ်။ပြီးခဲ့တဲ့မတ်လ25ရက်နေ့ကကော်ဘင်းရဲစခန်းကိုမွန်ပြည်သက်ပါတီဆင်အနာရှင်တိုက်ဖြတ်ရေး NMSPAD ပါဝင်တဲ့မွန်ကရင်တော်လှန်ရေးပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ပြီးရဲစခန်းကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီနောက်စစ်ကောင်စီဘက်ကရေချောင်းလေချောင်းအသုံးပြုပြီးနေ့စဉ်ဆိုသလိုဘုံကျဲတိုက်ခိုက်နေသလိုနှစ်ဖက်ပစ်ခတ်မှုတွေလည်းမကြာခဏဖြစ်နေတယ်လို့ရွာကန်တွေကပြောပါတယ်။ AB 25ရဲ့နေ့မနေ့ကစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်ခြင်းအဝတ်တထဲကိုတစ်ခုနဲ့ချက်ရှင်းဆိုသလိုဘေးလူရကိုထွက်ပြေးလာချသူတွေများတယ်လို့စစ်ရှောင်ကူညီပေးနေသူတို့ကပြောပါတယ်။
စာကစားပွဲသူတို့ဝင်လာတဲ့ဒီအပြောက်မဖြစ်ပဲနဲ့ဒီလူတိရစာတော့ပဲသူအရန်တန်းဖြစ်တယ်ပေါ့အရင်မျိုးဖြာပြီးတော့ဆောင်ပြေးရတယ်လွန်ခဲ့တဲ့တောင်းရကစားပြေးကြတယ်ဒီနေ့ကတော့ရွာလုံးကျော့ပေါ့ရွာလုံးကျော့ပြေးထလာတာဒီအရင်တော့ကဒီတိုက်ပွဲဖြေးတဲ့ပြီးနောက်မှာတလားကျကျော်ပေါ့အခုကမှစစ်ကောင်စီတွေရောက်လာတဲ့မှာရွာကကြောက်ကြရပေါ့ကြောက်ရင်းနဲ့မှာပြေးခဲ့ပါအရင်မျိုးအမှသူကမှပြေးထားတဲ့ငားလာကြီးဝန်းကျင်လောက်ပေါ့ငားလာကြီးဂားလာကြီးမထိုးခင်တော့သူလူကအဲ့ရကဖားတဲ့ကမန်းပြေးပါမမရလာတဲ့လူလေးစိတ်တယ်ကိုပွင့်ကိုပေါ့မင်းရောကိုပလိုက်ကိုမွေးဒီမှာစိတ်ဆဲရွာလောက်ရှိတယ်လို့ဆောင်းနေတာ
ကိုဘင်းချီရွာကိုပြစ်ခတ်ဝင်လာတာနဲ့ပတ်သက်လို့မွန်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတရားစာတရေးရာဝန်ကြီးဒေါက်တာအောင်မြတ်ကျော်စင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးစစ်ကောင်စီအပိထောက်ခံတဲ့ Telegram Channel မှာတော့ကော်ဘင်းနယ်မြေရဲစခန်းကိုပြန်လည်သိမ်းပိုက်လိုက်ပြီးနယ်မြေရှင်းလင်းရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဓာတ်ပုံနဲ့တကွဖော်ပြထားပါတယ်။ NMSPAD အဖွဲ့ပြောခွင့်ရသူကတော့ကော်ဘင်းနယ်မြေရဲစခန်းကနေသူတို့တပ်ဖွဲ့ဝင်တွေရခင်ကလေးကဆုတ်ခွာသွားပြီဖြစ်တယ်လို့ပြောပါတယ်ရှင်။